不行可能吧好比呢不行可能吧不行所以这个龙啊不理应该啊你比如巴黎的人你呢又来着不行啊不行啊你巴黎片来着不行啥片来不行我们拍要不行我们拍把照嘞到位出也一切也啊大概追也呢到位出呢一切的挖水等标暖的好了大家到位一切但命啊他家挖水的大家到位出呢一切的挖水标暖的追着不行我们拍要好比呢大把呢就就为了说地方三秒他没有有的不好他把用路拍路没有地马到位出呢一切的挖水本身标准的追涨他有配不得把油没配呀好吧啦哎这个本身没有他说多提呀路拍款没修到位出也一切的挖水标准的都提呀的本身没有好比呢他讲这里呀嘛不行路没拍吧不行အဲ့တော့အတန်အတွက်ကလေးတော့တူနေတယ်အသေးပဲတော့ကွဲသွားတယ်ဒီလိုမျိုးကြရင်လည်းဘလို့ဖတ်လဲဘောဇင်ဒါမှဘောဇင်လို့ဖတ်ရတာဘောဇင်ဘောဇင်ဆိုတာအစားအသောက်ခဲပွဲတွေကိုပြောတာဟုတ်ပြီနော်ခဲပွဲဘောဇင်ချိုးချင်းရတာဒါကိုသုံးတယ်ဒါကိုဘုဇင်လို့သုံးရတယ်အဲ့ကြောင့်တချို့ကမသိတော့လေတကယ်ဖတ်ရင်ဘုဇင်ကတော့ဘုဇင်ကတော့ဒါကိုကျမတို့ကမသိတဲ့သူကဘောဇင်တော့ယူဘောဇင်တော့ကိုရွတ်လို့မရဘူးဟုတ်ပြီနော်ဘောဇင်လားဘုဇင်လားဒါကြောင့်ဘုဇင်ကတော့ဘုဇင်ကတုတ်တန်ဒါကြောင့်ဘုဇင်ဆိုတာဒီဒီ body အင်္ဂဆိုတဲ့ပါဠိစကားလုံးကလာမေဂင်ကကနေမေဂင်ဇာနင်ကကနေဇာနင်ဖြစ်တယ်လို့ပဲဘုဇင်ကကနေပြီးတော့ဘုဇင်လို့ဖြစ်လာတယ်တဲ့ဘုဇင်ဆိုတာ body အင်္ဂဆိုတဲ့စကားလုံးမဲ့ရဲ့အင်္ဂကမဲရဲ့လမ်းအင်္ဂါကြီးမဲဆိုတဲ့လမ်းကြောင်းကြီးရဲ့အစိတ်အပိုင်းဇန်ရဲ့အစိတ်အပိုင်းကိုဇာနေအခုလေဘောဓိဆိုတဲ့တစ္ဆာလေးပါတည်တဲ့တရားအပေါင်းရဲ့အင်္ဂါအစိတ်အပိုင်းကိုဘုဇင်လို့သုံးတယ်ဘုဇင်ဘယ်နှပါလဲခုနှစ်ပါဘုဇင်ခုနှစ်ပါကိုနာမည်လေးတော့နှုတ်တက်ရအောင်တော့ပြန်ကြည့်ရမယ်တတိတန်ဘုဇင်တတိနဲ့ရှင်သောဘုဇင်လို့သုံးတော့တတိတန်ဘုဇင်စလုံးမောင်းလေးရင်းနီလေးနည်းနည်းပြောပေးမယ်အတန်အတွက်ကလေးအတိုင်းသွားမယ်တတိဒါဒီတိုင်းဘုဇင်ဘုဇင်မှာတန်ဆိုတဲ့စကားလုံးလာတော့မှာဆိုတဝေထိုးဒီပေါ်မှာတန်ပြီးရင်ဒီလိုလာမယ်တတိတန်ဘုဇင်တန်ကตาရေးမှတ်တာတန်တဝေထိုးဘာလဲချက်ရေးချဒီဘက်ကဇင်ဟုတ်လားဒါကြောင့်ဖတ်ရင်တတိတန်ဘုဇင်တန်ဆိုတဲ့စကားလုံးကရှင်နေတယ်တဲ့ဒါကြောင့်တတိနဲ့ရှင်နေဘုဇင်ဆိုတော့မဲ့ညံရဲ့တနည်းအားဖြင့်ပြောရင်တစ္ဆာလေးပါးတရားကိုသိဖို့ဆိုရင်တတိနဲ့ရှင်နေတရားကိုလိုလားမလိုလားတတိတန်ဘုဇင်ဓမ္မဝိစယတန်ဘုဇင်ဓမ္မဝိစယဆိုတာဉာဏ်ပဲဒါကြောင့်ဝိမန္တလို့တွေ့ရင်လည်းပညာပဲဓမ္မဝိစယလို့တွေ့ရင်လေပညာပဲတရားတွေကိုအထွေထွေထူးထူးပိုင်းခြားသိနိုင်တဲ့ဉာဏ်ကိုဓမ္မဝိစယတန်ဘုဇင်နောက်ပြီးပီတိတန်ဘုဇင်ပြီးရင်ပါတတိတန်ဘုဇင်နောက်ပြီးတော့တမာတိတန်ဘုဇင်နောက်ပြီးတော့ဥပိ္ခာတန်ဘုဇင်ပြန်ပြောမယ်တတိတန်ဘုဇင်ဓမ္မဝိစယတန်ဘုဇင်ဝိရိယတန်ဖို့စဉ်တမပီတိတန်ဖို့စဉ်ပါတတိတန်ဖို့စဉ်တမာရိတန်ဖို့စဉ်ဥပိ္ခာတန်ဖို့စဉ်ဟုတ်ပြီနော်ဒါကြောင့်မဉ္ဇဉ်ကိုလိုချင်တဲ့သစ္စာလေးပါးတရားတွေကိုထိုးရင်းတကယ်သိကျင်တယ်ဆိုတတိရှိရမယ်တတိရှိပြီးလို့ရှိရင်တရားဓမ္မတွေကိုခွဲခြားစိတ်ဖြာနိုင်တဲ့ပညာရှိရမယ်ခွဲချမ်းစိတ်ဖြာလာနိုင်ပြီတတိဓမ္မဝိစရာရှိလာပြီဆိုကြိုးစားအထုံးမယ်ဝီရိယရှိရမယ်ဝီရိယရှိလာရင်စိတ်အစဉ်တည်တရားပေါ်မှာနှစ်သက်တဲ့ပီတိဖြစ်လာပီတိဖြစ်လာတဲ့သူဒီကိုရောစိတ်ရောအကုန်လုံးအေးချမ်းလာမယ်ပတ္တိတန်ဖို့စဉ်ပတ္တိဖြစ်လာပြီဆိုရင် တမာတိတွေဖြစ်လာရေးကောင်းဆိုးအာယုန်တွေတွေ့တွေ့မြန်မြန်တတဖြစ်လာမယ်တတရမစ္ဆတတတရေကိုကောက်တဲ့ဥပိ္ပခာတန်ဖိုးစဉ်ဖြစ်လာဒါကြောင့်ဒီအရေလမ်းချောင်းကြီးသည်တမထဘာဝနာမဟုတ်ဒါသည်ဝိပဿနာဘာဝနာလမ်းချောင်းပဲဒါကြောင့်ဝိပဿနာဘာဝနာလမ်းချောင်းမှာတတိပဋ္ဌာန်၄ပါးကိုအာထုတ်နေရင်ဘာဖိုးစဉ်ပြည့်စုံနေလဲတတိတန်ဖိုးစဉ်ဟုတ်ပြီနော်အဲဒီနေရာမှာယုတ်တရားနံတရားတွေပိုင်းခြားသိလာနိုင်ရင်ဓမ္မဝိဇ္ဇာတန်ဖို့စဉ်ဒါကြောင့်တရားအားထုတ်တဲ့အချိန်မှာတစ်ချိန်တစ်ချိန်ညနေဘက်တွေမှာဆရာတော်ဘုရားကြီးတွေကိုယ်တိုင်ဟောတာရောမရှိဘူးလားဆရာတော်ဘုရားကြီးတွေရဲ့ကိုယ်တိုင်မဟောတာတော့ဓမ္မတိတ်ခွေတွေကျိုးခွေတွေကျမတို့နားထောင်နေအဲ့ဒါဓမ္မဝိဇ္ဇာပဲတတိတန်ဖို့စဉ်ဓမ္မဝိဇ္ဇာတန်ဖို့စဉ်တရားနာပြီးအားထုတ်ခြင်းနဲ့ဝရိယပုတ်တက်လာလားမတက်လာဘူးလားတက်လာတယ်ဝိရိယဝိရိယဖြစ်လာရင်စိတ်တွေကစေယောကိုရောဉာဏ်ချမ်းလာတယ်ပတ္တိတန်ဖို့စဉ်ဟုတ်ပြီနော်ပီတိရောဖြစ်လာလားမဖြစ်လာလားဝိရိယဖြစ်လာရင်ပီတိဖြစ်လာရင်စေယောကိုရောအေးချမ်းလာတယ်ပတ္တိဖြစ်လာပြီဆိုတရားမှတ်တဲ့အခါမှာဒီအာယုံမှာပဲစူးဆိုင်လာနိုင်တယ်တမာရိတန်ဖို့စဉ်အဲ့ဒီအချိန်မှာလေညောင်းတာညာတာကြိုက်တာခဲတာဘာအာယုံဘာအာယုံမြှံ့မြတ်တတ်တာအကုန်လုံးဖြစ်သွားနိုင်တယ်ဥပိ္ပခာတန်ဖို့စဉ်ဒါကြောင့်အဲ့ဒီလိုမြှံ့တာလာပြီဆိုရင်မဲ့ညံဆိုတဲ့တစ္ဆာလေးပါသိဖို့ရံမှာအင်္ဂါအစိပ်ပိုင်းနေပြည့်စုံပြီဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားအခါတစ်ပါးမှာရှင်မောကလံမထေရမြတ်ကြီးနာမကျန်းဖြစ်တဲ့အချိန်မှာမြတ်စွာဘုရားကိုယ်တိုင်ကြွရောက်ပြီးတော့ဒီဘုဇင်တရားတွေဟောကြားတယ်ရှင်မာကသပမထေရမြတ်ကြီးနေထိုင်မကောင်းဖြစ်တော့လေဘုဇင်ခုနှစ်ပါးတရားကိုဟောကြားတယ်မြတ်စွာဘုရားကိုယ်တိုင်နေထိုင်မကောင်းဖြစ်တဲ့အခါမှာစုံနာမထေကိုဘုဇင်တရားကိုဟောတာခိုင်းတဲ့အခါမြတ်စွာဘုရားကိုယ်တိုင်ရွရွနာတာမဟုတ်ဘူးတတိတန်ဘုဇင်ဆိုဒီနေရာမှာခန္ဓာနဲ့တိုက်ပြီးတော့နားနေတာနောက်ဆုံးဥပိ္ပခာ level လဲရောက်တော့ဒီခံစားတဲ့ဝေဒနာတွေအကုန်ပျောက်လားမပျောက်ဘူးလားဒါကြောင့်ဘုဇင်တရားတွေကိုအစဉ်တိုင်းအားထုတ်တာကိုပြန်ပြီးတော့ကျင့်စဉ်တွေကိုလည်းပြန်ပြီးနာစဉ်လေးနဲ့နာလိုက်တဲ့အချိန်မှာဝေဒနာတွေအကုန်ပျောက်ကုန်နေအဲ့ဒါကိုပဲဘုဇင်ကတုတ်လို့သုံးတာဘုဇင်ကတုတ်တန်ဟုတ်ပြီနော်အဲ့ဒီဘုဇင်ကတုတ်ကိုရွတ်ဖတ်တယ်ပြေကြီးဆက်တဲ့တုတ်ထဲမှာပါတယ်လေဘုဇင်တုတ်ကိုရွတ်ဖတ်တဲ့အခါမှာဝေဒနာတွေပျောက်တယ်နေတိုင်းမကောင်းပြင်ဘုဇင်တုတ်ကိုရွတ်ပါကျမတို့ရွတ်ပြင်ရွတ်ပြီးတော့အတိဘယ်မသိရင်တော့မှဓမ္မရဲ့စွမ်းအားကြောင့်တက်တာသိရင်အတိဘယ်လည်းသိမယ်ကိုယ်တိုင်လည်းခန္ဓာနဲ့တိုက်ပြီးအထုတ်တတ်တဲ့သူဆိုရင်တော့ဒါတက်တာသွားပြီပဲဒါကြောင့်တရားတွေအထုတ်ပြီးတော့ဝေဒနာကြီးတွေပျောက်ကြတယ်ဆိုတာဒီလမ်းချောင်းမှာပဲနှစ်ဖက်မှာဆက်ပါမယ်